ကိုကန့်ဒေသတိုက်ပွဲအတွင်ချက်ချင်းနေရင်အပြစ်ခံရမှုမှာဒဏ်ရာရခဲ့ပြီးစေကုသနေစဉ်မှာပဲချက်ချင်းနေဝန်တန်းတူဆုံးမသွားခဲ့ပါတယ်အခုတော့သူ့ရဲ့ရုပ်အလောင်းကိုမိသားစုရှိရာကွန်လုံမြို့မှာတကြို့ဖို့ချက်ချင်းနေရင်နန်းနဲ့ပြန်လည်ပို့ဆောင်လိုက်ပြီးဖြစ်ပါတယ်စီရေးတင်းမာနေတဲ့ကိုကန့်ဒေသတော်ရဲကအကူအညီကယ်ဆယ်ရေးလူသားတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းအခြေအနေအရေးရကူတော့မသိင်ကြီးတိုက်ကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါရှင်ရှမ်းပြည်နယ်အရှေ့ပိုင်းလောက်ကင်မြို့မှာတိုက်ပွဲတွေဆက်ခဲ့ပြီးသတင်းတစ်ပတ်အကြာဖေဖော်ဝါရီလ18ရက်နေ့မှာလောက်ကင်မြို့နယ်ဆစ်ဆောင်ဒုက္ခသည်တချို့ကိုကယ်တင်လာတဲ့တချီနီအလန်တင်ကယ်ဆယ်ရေးရင်ကိုချင်းရွှေဟော်နဲ့လုံထန်ချားမှာပြစ်ခတ်ခံရပြီးကယ်ဆယ်ရေးဝန်ထမ်းတွေနဲ့သတင်းထောက်တွေအပါအဝင်လူ၅ဦးဒဏ်ရာရခဲ့တာပါဒီထဲကဒဏ်ရာပြင်းထန်တဲ့ကယ်ဆယ်ရေးဝန်ထမ်းဦးမိုးကျော်တန်းကိုတော့ဆေးရုံသုံးခုပြောင်းပြီးတလခွေနီပါကုသခဲ့ရပြီးနောက်ပိုင်းမနေ့တောက်ကြနေမှာမန္တလေးဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာအသက်43နှစ်ရှိပြီဖြစ်ပြီးမိခင်ကြီးဇနီးဖြစ်သူနဲ့သားသမီး၅ဦးတို့ကျန်ရစ်ခဲ့ပါတယ်။အခုတော့သူ့ရဲ့ရုပ်အလောင်းကိုမိသားစုရှိရာကွယ်လွန်မြို့မှာတကြိုဖို့အတွက်မန္တလေးကနေချက်ချင်းဤအစီအစဉ်နဲ့ပြန်လည်သေးယူသွားပြီးလည်းဖြစ်ပါတယ်။ဦးမိုးကျော်တန်ကွဲလွန်ခဲ့ရတဲ့အပေါ်မြန်မာနိုင်ငံချက်ချင်းဤအတင် MRCS ရဲ့လူမှုကရုဏာလုပ်ငန်းဆိုင်ရာပြန်ကြားဆက်သွယ်ရေးဌာနညွှန်ကြားရေးမှူးဒေါ်ရွှေစင်မြင့်ကတော့အခုလိုပြောပါရယ
်ချက်ချင်းဤစေနာလောအရှင်ကိုမိုးကျော်တန်ကမနေ့က 17:45 မိနစ်မှာမန္တလေးဆေးရုံကြီးမှာဆုံးသွားတယ်ပေါ့နော်အဲသူ့ရဲ့ဒဏ်ရာအခြေအနေကြောင့်ပါပဲဟုတ်ကဲ့ဒဏ်ရာအခြေအနေကြောင့်ဟိုတော်တော်လေးတော့ကျမတို့ဒီမန္တလေးဆေးရုံကြီးမှာရောလာရှိုးဆေးရုံကြီးမှာရောကွန်လုံကြီးလူဆေးရုံမှာရောအဆင်ပြေပေါ့နော်ကျမတို့တရားလေးကုသပေးပါတယ်တိုးတော်လည်းဒီ1 byte ကိုကြီးမှန်ထားတဲ့ဂျန်ကတော်တော်လေးဟိုဒီလဲတလလောက်ပေါ့နော်အိမ်မန္တလေးဆေးရုံမှာလည်းတလလောက်ကြီးနေသွားပြီးတော့မှတက်ဆုံးရှုံးသွားတာဖြစ်ပါတယ်ဒါကတော့ကျမတို့ဒီလူမှုပြည်နာလုပ်ငန်းပေါ့နော်ဒါအများအသက်ကျေဆယ်တဲ့လုပ်ငန်းအများအကူကြီးတဲ့လုပ်ငန်းဆောင်ရည်နေတော့မှာဒီလိုမျိုးတရားရရှိပြီးဆုံးမသွားတဲ့အတွက်တော့အသေးအနေနဲ့တော့ဖော်မပြနိုင်တော့အောင်ဝမ်းနေပါတယ
်ဖေဖော်ဝါရီလ18ရက်နေ့ကကိုကန့်ဒေသတွင်ချက်ချင်းဤအလန်တင်ရင်ဒုတိယအကြိမ်ပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးမြမတက်မတော်ဘက်ကရောကိုကန့်လက်နက်ကင်တပ်တို့ဘက်ကပါအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြတာဖြစ်ပါတယ်လက်ရှိမှာလည်းစစ်အုပ်ချုပ်ရေးချင်းသုံးနေတဲ့လောက်ကင်ဒေသကစစ်ဆောင်လာသူတွေကိုဆက်ပြီးတော့ကယ်ဆယ်နေရဆဲဖြစ်တယ်လို့လည်းမြန်မာနိုင်ငံချက်ချင်းဤအတင်းကဒေါ်ရွှေစင်မြင့်ကပြောပါတယ
်အခုလောလောဆယ်မှာတော့ကျမတို့ဒီစစ်ဆောင်ပြည်သူတွေရဲ့အရင်ပြီးခဲ့တဲ့တလပြီးခဲ့တဲ့နှစ်ပတ်လောက်ကနေဆိုရင်တော့တစ်ပြေးတစ်ပြေးတော့နည်းလာပြီပေါ့နော်အဲ့တော့ကျမတို့ချက်ချင်းဤစင်နာလိုအားရှင်နေနေရတော့ဒီလုံခြုံရေးအရာလောက်ကိုက်ထိသွားဖို့တော့အခက်အခဲရှိပါတယ်ဒါကြောင့်မို့လို့ကျမတို့ချင်းရွှေဟော်ဘက်ကနေစောင့်ပြီးတော့မှချင်းရွှေဟော်ဘက်ဒီလမ်းလျှောက်ဆင်းလာတဲ့လူတွေအကုန်လုံးကျမတို့ကွန်လုံးခေါ်ပေးပါတယ်။ကွန်လုံးကမှတစင်လာရှုပေါ့နော်ကျမတို့ပို့ဆောင်ပေးတဲ့စီစဉ်လေးတွေတော့ဒီဒေသခံတက်ချင်းကြီးတွေကဆောင်ရွက်နေပါတယ်။ကျမတို့ကွန်လုံးမြို့ထဲမှာကျမတို့တက်ချင်းကြီးကဖွင့်ထားတဲ့စခန်းလေးမှာလာပြီးတော့ရောက်လာခဲ့တဲ့ဒီလူဦးရေကတော့ 9,000 ကျော်သွားပါပြီရှင
်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတလွားမှာမြမထက်မတော်နဲ့ဖုန်ချန်းရှင်ဦးဆောင်တဲ့ MNDAA ကိုကန့်နဲ့နဲ့ကန်တက်တူကြားဖေဖော်ဝါရီလ9ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေကတော့အခုဆိုရင်နှစ်လနီးပါးကြာမြင့်လာပြီဖြစ်ပေမဲ့လည်းတိုက်ပွဲတွေကတော့ပြင်းထန်နေဆဲဖြစ်ပါတယ်။တိုက်ပွဲတွေအတွင်းမြန်မာတပ်မတော်ဘက်ကရောကိုကန့်လက်နက်ကင်တို့ဘက်ကပါယာကနန်းထိကြဆုံးမှုတွေရှိနေပါတယ်။အရက်သားတည်ဆုံးထံရရမှုအရေးအတွက်တွေကတော့တီးခြားထုတ်ပြန်တဲ့စီရင်စရာမရှိပါဘူး။နှစ်လနီးပါးကြာတိုက်ပွဲတွေမအေးသေးတာကြောင့်လဲတရုတ်နယ်စပ်ဖက်မှာရောလာရှိုးမြို့မှာပါတောင်ကနန်းရှိတဲ့စစ်ပြေးစစ်ဆောင်ဒုက္ခသည်တွေတောင်းတင်နေကြရဆဲဖြစ်ပါတယ်ရှင်။